This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံလူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဗီဒီယိုကနေကြင်ွေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပါတယ်ဒီကနေ့2025ခုနှစ်စက်တင်ဘာလ23ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ခုပထမအဆုံးဗီဒီယိုအန်ယူဂျီစီရီသတင်းကောင်းနှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာအခုချိန်အစပြီး2025ခုနှစ်စက်တင်ဘာလ17ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့လေကြောင်းတိုက်ခိုက်မှုကြောင့်ရခိုင်ပြည်သူတွေသေဆုံးရမှုအတွက်ပြင်းပြင်းထန်ထန်လက်တုံပြန်သွားမယ်လို့ EE ပြောကြားတဲ့သတင်းပဲဖြစ်ပါတယ်အကြံပေးစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရခိုင်ပြည်သူတွေတေဆုံးရမှုအတွက်ပြင်းပြင်းထန်ထန်လက်တုံပြန်သွားမယ်လို့ရခိုင်တပ်တော် AA ကထုတ်ပြန်ပြောဆိုလိုက်ပါတယ်။ရခိုင်ပြည်ကျောက်တော်မြို့နယ်ကစာတင်ကျောင်းနှစ်ခုကိုအကြံပေးစစ်တပ်ကလေရင်နဲ့ပုံကျဲခဲ့တာကြောင့်ကျောင်းသားကျောင်းသူ19ဦးတေဆုံးခဲ့ရမှုရခိုင်ပြည်သူတွေတေဆုံးမှုတွေအတွက်ရခိုင်တပ်တော် AA ကအခုလိုပဲထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။အကြံပေးစစ်တပ်ဟာစစ်ရှုံးနေပြီးနေမြေဆုံးရှုံးမှုတွေများလာတာနဲ့အမျှတရေဘောကြောင့်ပြီးဂုံတိတ်ခါမဲ့စွာနဲ့စစ်ဘက်ဆိုင်ရာပြစ်မှတ်တွေထက်အရက်ဘက်ပြစ်မှတ်တွေကိုအညိုးကြီးစွာနဲ့ပုံကျဲမှုတွေဇက်တိုက်ပြုတ်လုလာတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အကြမ်းဖက်စစ်တပ်ဟာလူမျိုးရေးအမုတ်တရားကိုအခြေခံပြီးလေကြောင်းကနေပုံကျဲမှုတွေဇက်တိုက်လုပ်နေပြီးမနေ့ကစက်တင်ဘာလ12ရက်နေ့ညသကောင်းရံတနာရီ9မိနစ်အချိန်ကြောက်တော်မြို့တရေတပင်ကျေးရွာကပညာပန်းကင်းနဲ့အမြင်သစ်ကိုပိုင်ထက်တန်းကျောင်းကိုတိုက်လျင်နဲ့ပေါင်900ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။စစ်တပ်ကကျဲချခဲ့တဲ့ဘုံနှလုံးဟာပညာပန်းကင်းကိုပိုင်အထက်တန်းစာသင်ကျောင်းရှိတဲ့တဲ့ကြောက်ပေါက်ခွဲပြီးကျောင်းသားကျောင်းသူ19ဦးရှေ့စဉ်နောက်ဆက်သေဆုံးသွားခဲ့တယ်လို့22ဦးဟာလည်းဒဏ်ရာရသွားတယ်လို့အသိပေးပါတယ်။အကြမ်းဖက်စစ်တပ်ဟာအခုနှစ်တွင်လေကြောင်းတက်ခဲမှုတွေဇက်တိုက်ပြုလုပ်ခဲ့ရမှာဇန်နဝါရီလ10ရက်နေ့ကရန်ပြည်မြို့နယ်ကြောင်းဒီမော်ကျေးရွာကိုလေရင်နဲ့ပုံကျဲမှုကြောင့်အရက်သား26ဦးသေဆုံးခဲ့ရတယ်လို့ဇန်နဝါရီလ10ရက်နေ့မှာလည်းမြောက်ဦးမြို့နယ်ရန်ကျောင်းရွာအနီးတစ်ဝိုက်ကိုလေရင်နဲ့ပုံကျဲခဲ့တာကြောင့်ကလေးနဲ့မျိုးသမီး28ဦးသေဆုံးခဲ့ရတယ်လို့ရခိုင်တပ်တော် AA ကမှတ်တမ်းနဲ့တကွဖော်ပြထားပါတယ်။ဒါပြင်မေလ17ရက်နေ့မှာလည်းရသေးတော်မျိုးနဲ့ထုံးရွေရွာဟောင်းကိုစစ်တပ်ကလေရင်နဲ့ပုံကျဲတဲ့အတွက်အရသာ12ဦးသေဆုံးခဲ့ပြီးမေလ14ရက်နဲ့15ရက်နေ့မှာဆိုရင်ကြောက်တော်မျိုးရွာမရက်ကွက်ကိုပုံကျဲခဲ့တဲ့အတွက်အရသာ10ဦးသေဆုံးကဩဂုတ်လ25ရက်နေ့ကလည်းညောင်ဦးမျိုးဒိုင်းကြီးရက်ကွက်ကိုလေရင်နဲ့ပုံကျဲခဲ့တာကြောင့်အရသာ15ဦးသေဆုံးခဲ့ရတယ်လို့သိရပါတယ်။အခုလိုအကြံပတ်စစ်တပ်ကစစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်နေတာကိုနိုင်ငံတကာဖွဲ့စည်းတွေအနေနဲ့လက်ပိုက်ကြည့်မနေပဲထိရောက်အားပါတဲ့အရေးယူမှုတွေလှုံ့ဆော်ဖို့ရခိုင်တပ်တော် AA ကတောင်းဆိုထားပါတယ်။အကြံပတ်စစ်တပ်ရဲ့လူဆန်တဲ့ရုံမှပတ်ဆက်တဲ့လုပ်ရက်တွေနဲ့စစ်ရာဇဝတ်မှုကျူးလွန်မှုအချက်လက်တွေကိုသက်ဆိုင်ရာနိုင်ငံတကာဖွဲ့စည်းတွေစီပေးပို့သွားမယ်လို့ရခိုင်တပ်တော် AA ကပြောပါတယ်။အလားတူတရားမျှတမှုကိုချစ်ခင်မြတ်လို့တဲ့လူပုဂ္ဂိုလ်ဖွဲ့စည်းတွေနဲ့ပူးပေါင်းပြီးတရားမျှတမှုရတဲ့အထိဆောင်ရွက်သွားမှာဖြစ်တယ်လို့ပြစ်မှုကျူးလွန်သူကျူးလွန်ရန်စေခိုင်းသူတွေနဲ့ပါဝင်ပတ်သက်သူတွေကိုပြင်းပြင်းထန်ထန်လက်တုံပြန်သွားမယ်လို့ရခိုင်တပ်တော် AA ကကြေညာထားပါတယ်ခင်ဗျာအခုတခါဘုံနာကျဲတဲ့ဂျမ်ဘတ်စစ်လေရင်ကိုပြစ်ခတ်မှုထိခိုက်မှုရှိပြီးမြိတ်ဘက်ပြန်လှည့်သွားတယ်လို့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်ဘုံနာကျဲတဲ့အာနာသိန်းဂျမ်ဘတ်တပ်ရဲ့ Jet Fighter လေရင်တစ်စင်းကိုကရင်မျိုးသားလူမျိုးရေးတပ်မတော်တပ်မဟာ၄ကပြစ်ခတ်ခဲ့တာမှာထိခိုက်မှုရှိပြီးမြိတ်မျိုးဘက်ကိုပြန်လှည့်သွားတယ်လို့ KNU မြိတ်တဝဲခရိုင်ပြည်သူ့ဆက်ဆံရေးနဲ့သတင်းပြန်ကြားရေးဖွဲ့ကဒီကနေ့စက်တင်ဘာလ23ရက်မှာထုတ်ပြန်လာပါတယ်။ကရင်မျိုးသားစီယုံမြိတ်တဝဲခရိုင်ဒီနေ့သားမျိုးနယ်မှာမနေ့ကစက်တင်ဘာလ12ရက်နေ့ကပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။မောတော်နယ်ဇက်ကုံသွေးလမ်းမှာရှိတဲ့သိန်းခွန်ကျေးရွာနီးဝန်းကျင်ကိုအာရသိန်းချမ်ပတ်စစ်တပ်ရဲ့ Jet Fighter လေယာဉ်ကဘုံကျဲလာချိန်မှာက ခရင်မျိုးသားလူမျိုးရေးတပ်မတော်တမဟာလီလက်အောက်ခံတရင်ဆက်တင်တဲ့တော်လိုင်းပူပေါင်းတပ်တွေပြစ်ခတ်ခဲ့တာကြောင့်အာနာသိန်းချမ်းဘတ်တပ်ရဲ့ဂျက်ဖိုက်တာလင်းရင်ထိခိုက်မှုရှိပြီးမြင်းမျိုးဘက်ကိုပြန်လည်သွားတာလို့ KNU မြိတ်တွေခရင်ပြည်သူဆက်ဆံရေးနဲ့သတင်းပြန်ကြားရေးဖွဲ့ကထုတ်ပြန်ထားပါတယ်စစ်တပ်အာနာသိန်းပြည်တဲ့နောက်ပိုင်းအချမ်းဘတ်စစ်တပ်ကိုခုခံတော်လှန်နေတဲ့တော်လိုင်းတပ်တွေပြစ်ချခဲ့တဲ့တိုက်လေရင်နဲ့ရဟရင်ရေးတွက်ဟာအနည်းဆုံး12ဆင်းအထက်ရှိတယ်လို့မှတ်တမ်းတွေရသိရပါတယ်ခင်ဗျာဆလဘီတင်ဆက်ပြီးမှာကတော့တရားကြောင်းမြို့နယ်မှာရွာတွေကိုမီးရှို့ဖျက်ဆီးခဲ့တဲ့စစ်ကြောင်းကိုတက်ခတ်ရမှာစစ်သား5ဦးသေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒီနေ့သားအတိုင်းတဝဲခရိုင်တရားကြောင်းမြို့နယ်ကရန်တောင်ရွာနဲ့တင်ကျွန်းရွာကပြည်သူပိုင်အိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တဲ့ကျမ်းပတ်စစ်သားတွေကိုတိုက်ခတ်ခဲ့ရမှာဘူအပါဝင်စစ်သား5ဦးသေဆုံးသွားတယ်လို့တောင်ကြီးတောင်စစ်ကြောင်းကပြောပါတယ်။တရားကြောင်းမြို့နယ်ရန်တောင်ရွာနဲ့တင်ကျွန်းရွာကပြည်သူပိုင်အိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တဲ့ကျမ်းပတ်စစ်တပ်ခမရ435တရင်မှုစိုင်းဝနာထေးနဲ့တပည့်ဖြစ်တဲ့ဘူလူအပါဝင်စစ်သား2ဦးတို့ဟာစက်တင်ဘာလ9ရက်ညနေ4:20ခန့်မှာ Honda Fit ကားနဲ့တရချောင်းပတ်ဆင်လာချိန်မှာတော်လိုင်းတပ်ဖွဲ့ဝင်တွေကပြစ်ခတ်တိုက်ခတ်ခဲ့ရမှာစစ်ဗိုလ်တူသေဆုံးသွားတယ်လို့ဆိုပါတယ်။အဲဒီနောက်ညနေ4:25မိနစ်ခန့်မှာပြည်သူ့ပိုင်အင်တွေကိုမီးရှို့ပြီးတရက်နှစ်ခွရွာဘက်ခြေလျင်ဆင်းလာတဲ့ကျမ်းပတ်စစ်သားတွေကိုတော်လိုင်းတပ်ဖွဲ့ဝင်တွေကထပ်ပြီးတိုက်ခတ်ခဲ့ရမှာတော့စစ်သား4ဦးသေဆုံးပြီးခြေပြတ်သွားသူအပါအဝင် 3 ဦးဒဏ်ရာသွားတယ်လို့အသိပေးပါတယ်။ဒီတိုက်ခိုက်မှုတွေကိုတောင်ကြီးတော်စစ်ကြောင်းတက်ခွဲတင်တဲ့ KNL တိုင်ရင်းစစ်နှစ်တက်ခွဲတစ်တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးညနေ9:45မိနစ်ခန့်မှာခွာစစ်ဆင်ခဲ့တယ်လို့တောင်ကြီးတော်စစ်ကြောင်းကထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီတင်ဆက်ပေးမယ့်စီးရီးတရင်ကတော့စစ်မှုထမ်းတပ်သားတအူးတနက်နှစ်လက်နဲ့အတူ Korean Army BA510 အလင်းဝင်လာတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ကီနီပြည်မှာတောင်ဝန်ကျနေတဲ့စစ်မှုထမ်းတပ်သားတအူးတနက်နှစ်လက်နဲ့အတူအလင်းဝင်လာတယ်လို့Korean Army BA5 ကဒီကနေ့စက်တင်ဘာလ13ရက်မှာထုတ်ပြန်လာပါတယ်။အလင်းဝင်လာသူဟာ GNP ဖရူဆိုမြို့မှာအခြေစိုက်တဲ့ခမရ428ကတရင်ကဖြစ်ပြီးစက်တင်ဘာလ2ရက်နေ့မနက်ပိုင်းမှာအလင်းဝင်လာတာလို့ Korean Army BA5 တောင်းရှိသူတို့ကအတည်ပြုထားပါတယ်။အလင်းဝင်လာတဲ့စစ်မှုထမ်းတပ်သားဟာ MA1 တနက်တလက် MA3 တနက်တလက်ကြီးပေါက်5ခုလက်ပြဘုံတစ်လုံးကြီးအတောက်250ယူဆောင်လာတဲ့အတွက်ဂုံပြူစုငွေချင်းမြင့်ဖို့စီစဉ်ထားတယ်လို့လည်းသိရပါတယ်။အလင်းဝင်လာသူဟာမကွေးတိုင်းစလင်းမြို့နယ်ကဖြစ်ပြီး6ကနေရန်ကုန်ကိုသွားချိန်လမ်းမှာပေါ်တာဆွဲခံရတာစစ်မှုထမ်းတနက်အပတ်စဉ်73ကိုတက်ရောက်ခဲ့သူလို့လည်းသိရပါတယ်။အကြမ်းမစစ်တပ်ကနေပြည်သူရင်ွယ်ခုံလုံလို့တဲ့စစ်သားတွေနဲ့ရဲတွေကို KNY တပ်မတော် Korean Army BA5 ကဖိတ်ခေါ်ထားပြီးလက်နက်ခဲယမ်းတွေယူဆောင်လာရင်ထိုက်တိုက်တန်တဲ့စုချင်းမြင့်သွားမယ်လို့အဲ့ဒီတရင်ကအသိပေးထားပါလိမ့်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးခြင်းတဲ့စီးရီးတဲ့ကတော့Justice Soldier Drone တပ်ဖွဲ့မှအင်အားဖြည့်တင်းမှုအတွက်တပ်ဖွဲ့ဝင်အယောက်200ခေါ်ယူရဲဆိုတဲ့သတင်းပဲဖြစ်ပါတယ်။ Justice Soldier Drone တပ်ဖွဲ့မှ drone နဲ့နှိပညာအင်အားဖြည့်တင်းမှုအတွက်တပ်ဖွဲ့ဝင်အယောက်200ခေါ်ယူလျက်ရှိပါတယ်။ Justice Soldier Drone တပ်ဖွဲ့နှိပညာအင်အားဖြည့်တင်းမှုအတွက်တပ်ဖွဲ့ဝင်အယောက်200ခေါ်ယူသဏ္ဍန်ပေးသွားမှာဖြစ်ပြီးစိတ်ဝင်စားအင်အားဖြည့်လို့သူများအနေနဲ့အချက်လက်များနဲ့ကိုက်ညီပါကမိမိတို့ Justice Soldier Page Messenger မှာလာရောက်ရှောက်ထားနိုင်တယ်လို့အသိပေးဖော်ပြပါတယ်။ရှောက်ထားလို့သူတွေအနေနဲ့အသက်18နှစ်မှ40နှစ်တွင်းရှိသူComputer Programming and IT စိတ်ဝင်စားသူစစ်တနန်းတက်ရင်လုံလောက်တဲ့ကျန်းမာရေးကောင်းမှုသူဆရာနာရှင်စနစ်အမြင့်ဖြတ်ရေးနဲ့ Federal Democracy စနစ်တည်ဆောက်ရေးတို့အတွက်တန်ိတ်ထယ်ခြားထားသူဖြစ်ရမယ်လို့ဆိုပါရခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့တာဂီတို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ကျမနေဦးမုံကတင်ပြပေးပါမယ်ရှင်မင်္ဂလာညချမ်းပါရှင်2025ခုနှစ်စက်တင်ဘာလ23ရက် Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာပဲဖြစ်ပါတယ်ကျမအုပ်စုအနေနဲ့မြို့သားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးတပ်ဝင်ကြီးနဲ့ PDF ဘက်ကဖတ်တပ်ဖို့တပ်မှုတွေနဲ့စစ်စင်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်မြူတန်ညီညွတ်ရေးဆိုရ NUG ကာကွယ်ရေးတပ်ဝင်ကြီးဟာ PDF ဘက်ကဖတို့ကတပ်ဖို့တပ်မှုတွေနဲ့စစ်စင်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရများဆွေးနွေးခဲ့တယ်လို့ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ဘက်ကဖကဒီကနေ့စက်တင်ဘာလ23ရက်မှာထုတ်ပြန်ပါတယ်စစ်စင်ရေးနယ်မြေတနေရာမှာ NUG ကာကွယ်ရေးဒုတိယဝန်ကြီးနိုင်ကောင်းရဲတောင်ပိုင်းတိုင်းအမှတ်1စစ်စင်ရေးနယ်မြေကစစ်စင်ရေးမှုရဲဘော်ဆော်ရှာစစ်ရေးနဲ့စစ်ထောက်တာဝန်ခံတွေဒုတိုင်းစစ်ဌာနကုကဲရေးမှုရဲဘော်အောင်ဆန်ရှာရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးဖွဲ့တိုင်းတာဝန်ခံရဲဘော်နောင်ယိုမွန်ပြည်နယ်ပြည်သူ့ကာကွယ်ရေးဖွဲ့ပြည်နယ်တာဝန်ခံရဲဘော်ရန်ကျော်တို့နဲ့တွေ့ဆုံပြီး PDF နဲ့ဘက်ကဖတ်စစ်စင်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးဖွဲ့ရန်ကုန်ဘက်ကဖတ်အနေနဲ့တောင်ပိုင်းတိုင်းတွင်းမှာရှိတဲ့အမှတ်1စစ်စင်ရေးနယ်မြေနဲ့အမှတ်2စစ်စင်ရေးနယ်မြေတွေမှာ ဖြစ်စဉ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုအင်တိုင်းအားတိုင်းကြိုးပမ်းဆောင်ရွက်နေတယ်လို့အသိပေးထုတ်ပြန်ထားပါတယ်ရှင်။ဆက်လက်ပြီးပြည်မဲ့သောကလေးတငယ်ကျောင်းသားကျောင်းသူများဆရာဆရာမများကိုလေကျောင်းမှတိုက်ခိုက်ရန်အမိန်ပေးသူများနဲ့ကျူးလူလူများအားလုံးကိုထိုက်တိုက်တန်တဲ့အရေးယူပြစ်ပေးသွားမယ်လို့ NGO ပညာရေးဝန်ကြီးဌာနကြေညာတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်မဲ့သောကလေးတငယ်ကျောင်းသားကျောင်းသူများဆရာဆရာမများကိုလေကျောင်းမှတိုက်ခိုက်ရန်အမိန်ပေးသူများနဲ့ကျူးလူလူများအားလုံးကိုထိုက်တိုက်တန်တဲ့အရေးယူပြစ်ပေးသွားမယ်လို့ NGO ပညာရေးဝန်ကြီးဌာနကပြစ်ပေးကြေညာလိုက်ပါတယ်။2025ခုနှစ်စက်တင်ဘာလ12ရက်မှာစာသင်ကျောင်းများကိုပြစ်မှတ်ထားတိုက်ခိုက်ခြင်းနဲ့ပတ်သက်ပြီးကြေညာချက်တစ်စောင်ကိုပညာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။2025ခုနှစ်စက်တင်ဘာလ12ရက်နနက်9:05မိနစ်အချိန်ကတည်းကဖက်စစ်အကြမ်းဖက်စစ်တပ်သည်အရခပြည်တောက်တော်မြို့နယ်တရက်တပင်ချေရွာကိုပေါင်900ပုံးနှလုံးကျဲချရာပညာပန်းကင်းကိုပိုင်ထက်တန်းကျောင်းရှိတဲ့သူကြားရောက်ထိမှန်ခဲ့ပြီးကျောင်းသူကျောင်းသားများနှင့်လီနာမကလေးငယ်တို့ပါဝင်စုစုပေါင်း18ဦးသေဆုံးပြီး20ကျော်ပြင်းထန်ဒဏ်ရာရရှိကြောင်းကနဦးတရင်များအယသိရှိရတယ်လို့ဖော်ပြပါတယ်ပြမဲ့သောကလေးတငယ်ကျောင်းသားကျောင်းသူများဆရာဆရာမများကိုလေးကျောင်းမှတိုက်ခိုက်ရန်အမိန်ပေးသူများပြမှုကိုကာယကံမြကျူးလွန်သူများပူပေါင်းပါဝင်သူများအလုံးကိုထိုက်ခိုက်တဲ့နဲ့အေးအေးယူဖြစ်ပေးသွားမည်ဖြစ်ပြီးဤသည့်အကြောင်းကြောင့်မှပြည်တန်ကင်းလွတ်ခွင့်မရှိစေရေးကဘာချီတော်လဲဥရန်ချင်းမီမဟုတ်ပဲပြင်းထန်စွာဖြစ်ပေးအေးအေးယူနိုင်ရေးလက်တွဲပူပေါင်းစုံစမ်းရှာဖွေဖော်ထုတ်သွားမယ်လို့ဆိုပါတယ်နိုင်ငံတကာအတိုင်းဝိုင်းနေနဲ့လည်းထိရောက်ကြိုးရှိသောဒါစီအေးအေးယူတန်ခတ်မှုများကိုဆောင်ရွက်ပြီးကလေးငယ်များအတွက်လုံခြုံစွာပညာသင်ယူခွင့်နဲ့ဘေကင်းလုံခြုံသောကျောင်းများပေါ်ပေါက်လာ၍အားဖြင့်ပံ့ပိုးရန်တာဝန်ရှိတယ်လို့ယူသညီညွတ်ရဲ့အဆိုအရပညာရေးဝန်ကြီးဌာနကတင်ထုတ်ပြန်ပါတယ်ရှင်။နောက်ထပ်တင်တဲ့ပုဒ်ကတော့ကြောက်တော်မြို့နယ်ကကိုပိုင်ထက်တန်းကျောင်းဘုံကျဲခံရမှုဖြစ်စဉ်မှာသက်18နှစ်အရွယ်ကျောင်းသားတဦးထပ်မံသေဆုံးတဲ့တင်ဖြစ်ပါတယ်။ပကံပြည်ကြောက်တော်မြို့နယ်တရက်တပင်ကြီးရွာကပညာပန်းကင်းနဲ့အမြင့်တဲ့ကိုပိုင်ထက်တန်းကျောင်းကိုဂျမစစ်တကဘုံကျဲတိုက်ခိုက်ခဲ့မှုဖြစ်စဉ်ကြောင့်ပြင်းထန်တဲ့ရာရရှိထားတဲ့သက်18နှစ်အရွယ်ကျောင်းသားတဦးထပ်မံသေဆုံးသွားတယ်လို့ဒေသတွင်သတင်းရင်းမြစ်တွေကပြောပါတယ်။ဒဏ်ရာပြင်းထန်တာကြောင့်သေဆုံးသွားသူဟာကျောက်တော်မြို့နယ်တရက်တပင်ကျေးရွာက Grade 11ကျောင်းသားမောင်အောင်ငင်းဖြူဖြစ်တယ်လို့ရခိုင်ပန်းသာနယ်ဖော်ပြနေတဲ့အရခမင်းသမီးမီဒီယာမှာဖော်ပြထားပါတယ်။မောင်အောင်ငင်းဖြူဟာဘုံကျဲခံရမှုကြောင့်ဝမ်းပိုက်နဲ့ဦးကောင်းမှာဒဏ်ရာအပြင်းထန်ရတာကြောင့်စေကူတာမှုခံနေချိန်မှာသေဆုံးသွားတာလို့လည်းသိရပါတယ်။ဂျမစစ်တက်ဟာမနေ့ကစက်တင်ဘာလ12ရက်ညတကောင်အချိန်မှာကျောက်တော်မြို့နယ်တရက်တပင်ကျေးရွာကပညာပန်းကင်းနဲ့အမြင့်တဲ့ကိုပိုင်ထက်တန်းကျောင်းကိုပေါင်900ပုံးနှလုံးကျဲချခဲ့တာကြောင့်အဲ့ဒီနေ့မှာကျောင်းသားကျောင်းသူ19ဦးသေဆုံးပြီး22ဦးဒဏ်ရာရသွားတယ်လို့ရခိုင်တပ်တော်ကထုတ်ပြန်ထားပါတယ်။လက်ရှိမှာအဆိုပါလေကျောင်းတိုက်ခိုက်မှုဖြစ်ခြင်းကြောင့်သေဆုံးသူအရေအတွက်ဟာ20ဦးအထိရှိလာခဲ့ပြီဖြစ်ပါတယ်။အဲ့ဒီလေကျောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ရဲသားပြည်သူတွေနဲ့ကျောင်းသူကျောင်းသားတွေကိုဘုံကျဲတိုက်ခိုက်ရမှာပါဝင်ပတ်သက်သူတွေကိုပြင်းပြင်းထန်ထန်လက်တုံ့ပြန်သွားမယ်လို့လည်းအေးအေးကထုတ်ပြန်ကြေညာထားပါတယ်ရှင်။မန္တလေးမြို့နယ်မှာလှုပ်တဲ့ရွေးကောက်ပွဲအတူဆန့်ကျင်ရေးမြို့ပေါ်လူထုတိုက်ပွဲလှုပ်ရှားမှုရုပ်တံရန်ကုန်တော်လှန်ရေးနောင်လေးပွဲထုတ်ပြန်တဲ့တဲ့ရင်ကိုတင်ပြပေးပါဦးမယ်။ဖက်စစ်ရွေးကောက်ခွေးထွက်ပေါက်မဲမပိနဲ့တပိတ်မှောက်ဆိုတဲ့မန္တလေးမြို့နယ်မှာလှုပ်တဲ့ရွေးကောက်ပွဲအတူဆန့်ကျင်ရေးမြို့ပေါ်လူထုတိုက်ပွဲလှုပ်ရှားမှုရုပ်တံဖိုင်တစ်ခုကိုရန်ကုန်တော်လှန်ရေးနောင်လေးပွဲကဒီနေ့စက်တင်ဘာ23မှာထုတ်ပြန်လာပါတယ်။ဒီရုပ်တံမတန်းဟာသမိတ်စာဘလူးတွေတောင်းတမ်းမင်းမှုနေတဲ့မန္တလေးမြို့နယ်မှာဖော်ဆောင်ခဲ့ကြတဲ့ရွေးကောက်ပွဲအထူးဆန့်ကျင်ရေးမြို့ပေါ်လူထုတိုက်ပွဲလှုပ်ရှားမှုလို့ဆိုပါတယ်။ဂျမစစ်တပ်ဟာတရားမဝင်ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းဒါကိုမိဘပြည်သူတွေအားလုံးသတိပြုကြဖို့ဒါကဟာနိုင်ငံရေးထွက်ပေါက်မဟုတ်တဲ့အကြောင်းနဲ့ဒါဟာရန်သူစကောင်စီရဲ့ထွက်ပေါက်တာဖြစ်တဲ့အတွက်အားလုံးသတိပြုကြဖို့လှုပ်ရှားမှုကိုဦးဆောင်တဲ့သူတဦးကတိုက်တွန်းထားပါတယ်။ဒါကြောင့်စီယုစုကလုံးမဲ့အထူးရောက်ရွေးကောက်ပွဲကိုဆန့်ကျင်ကြဖို့လဲဆက်ပြီးနှိုးဆော်ထားပါတယ်။ပြူလက်ပါစီတွေစုဆောင်တာစစ်မှုထမ်းကောင်းစင်နဲ့ဒီအာရမဖန်းစည်းငွေညစ်တာတွေဇက်တိုက်ကြုံတွေ့ရင်ဆိုင်နေကြရတဲ့မန္တလေးပြည်သူတွေရဲ့ရင်ထဲမှာဖက်စစ်စစ်တပ်နဲ့စစ်အုပ်စုကိုနာကြီးချက်တွေရင်နဲ့အပြစ်ရှိတဲ့အပြင်ခုစစ်အုပ်စုကလုံးမဲ့အတူရောင်ရွေးကောက်ပွဲကိုလည်းခါသီးစွာစန့်ကျင်ယုံမုံကြတယ်လို့ရန်ကုန်တော်လှန်ရေးနောင်လေးဘွဲကဆိုပါတယ်ပြည်သူတော်လှန်ရေးကြီးမှာပြည်သူသားလင်းအဓိကဖြစ်ပြီးပြည်သူလူထုထောက်ခံပါဝင်နေသည့်ဒီတော်လှန်ရေးကရှေ့ကိုဦးတည်ရှေ့ရှုနေဖြစ်တာကြောင့်ပြည်သူလူထုအားလုံးအနေနဲ့လည်းအာဏာရေးစစ်အုပ်စုလုပ်ရက်တွေကိုငုံမခံမဲ့ရရနီလန့်အစုံနဲ့တုံ့ပြန်နေကြဖို့ရန်ကုန်တော်လှန်ရေးနောင်လေးဘွဲကတိုက်တွန်းထားပါတယ်ရှင်ဆက်လက်ပြီးနိုင်ငံတော်အကြံဖတ်စီအုပ်စုကြောင့်မြို့သား180ဦးသေဆုံးခဲ့ပြီးအသက်18အောက်ယောက်ျားလေး29ဦးပါဝင်တဲ့သတင်းကိုတင်ပြပေးပါဦးမယ်နိုင်ငံတော်အကြံဖတ်စီအုပ်စုကြောင့်မြို့သား180ဦးသေဆုံးခဲ့ပြီးအသက်18နှစ်အောက်ယောက်ျားလေး29ဦးပါဝင်တယ်လို့ AAPP ကသတင်းထုတ်ပြန်ပါတယ်နိုင်ငံကျင်းသားများကကိုကြီးဆောင်ဆောင်ရဲ့အသင်း AABB မှကောက်ယူထားတဲ့သတင်းအချက်အလက်တွေအရ 2025ခုနှစ်ဇူလိုင်လ10ရက်နေ့မှစက်တင်ဘာလ12ရက်နေ့အထိနိုင်ငံတော်ဝန်မှဂျမ်မတ်ဆီယိုစုကြောင့်မြို့သား180ဦးသေဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးဆိုပါရည်အတွက်မှာသက်18နှစ်အောက်ယောက်ျားလေး29ဦးပါဝင်တယ်လို့သိရပါတယ်။ဆိုပါသေဆုံးမှုများနဲ့96ဦးမှာဆီယိုစုရဲ့လေကြောင်းနဲ့တိုက်ခိုက်မှုကြောင့်အများဆုံးသေဆုံးခဲ့ရပြီး၎င်း180ဦးနဲ့စကိုင်းတိုင်းမှာ36ဦးနဲ့သေဆုံးမှုအများဆုံးဒေတာဖြစ်ကမလေးတိုင်းမှာ24ဦးနဲ့သေဆုံးမှုဒုတိယအများဆုံးဒေတာဖြစ်ပါတယ်။စက်တင်ဘာလ17ရက်နေ့နနက်9နာရီခန့်အချိန်တွင်စကိုင်းတိုင်းဝက်လက်မြို့နယ်စင်ကိုင်းကျေးရွာမှာတက်ဆွဲထားတဲ့ဂျမ်ဘတ်ဆီယိုစုကကျေးရွာတွင်သို့စီကြောင်းထုတ်ဝင်ရောက်စဉ်ဒေတာခံကိုမျိုးကိုတပ်ဖြတ်ခဲ့ကြပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့မလေးတိုင်းပြည်ဦးလင်းမြို့နောင်မြောက်ဘက်ကိုပို့ဖို့ပြည်ရစ်စတာစကေး 4.1 အဆင့်နဲ့အင်အားအနည်းငယ်ရှိတဲ့မြင်းငလင်တစ်ခုလှုပ်ခတ်ခဲ့တဲ့သတင်းဖြစ်ပါတယ်။မလေးတိုင်းပြည်ဦးလင်းမြို့နောင်မြောက်ဘက်60ကီလိုမီတာအကွာမြေအောက်နဲ့30ကီလိုမီတာကိုပို့ပို့ပြီး Richter scale 4.1 အဆင့်နဲ့အင်အားအနည်းငယ်ရှိတဲ့မြင်းငလင်တစ်ခုလှုပ်ခတ်ခဲ့ပါတယ်။2025ခုနှစ်စက်တင်ဘာလ12ရက်နေ့မြမစံတော်ချိန်ည8:20ခန့်အချိန်တွင်မလေးတိုင်းပြည်ဦးလင်းမြို့နောင်မြောက်ဘက်60ကီလိုမီတာအကွာမြေအောက်နဲ့30ကီလိုမီတာကိုပို့ပို့ပြီးRichter scale 4.1 အဆင့်နဲ့အင်အားအနည်းငယ်ရှိတဲ့မြင်းငလင်တစ်ခုလှုပ်ခတ်ခဲ့တယ်လို့ NGO လူသားချင်းစာနာထောက်ထားရေးနဲ့ BNN ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ငလင်အနယ်ကြောင့်ထိခိုက်ဆုံးရှုံးမှုများလျော့နည်းစေရန်အတွက်ဆောင်ရန်ရှောင်ရန်သတိပြုရန်များနဲ့အညီမြေထိုင်ကြဖို့အသိပေးနှိုးဆော်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Video NGO သတင်းတော့ပါကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မနက်ဖြန်စက်တင်ဘာလ14ရက်နေ့အတွက်မူလီဝဒခံမဲချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပြီးအနောက်တောင်ဘက်သုံးလီဟာအားအထင်တင်ကနေအားကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရန်ရခိုင်ကန်ယူရန်မြို့ဝကျုံမော့ဒေသနဲ့မုတ်တမကွေရူဘက်မှာအနောက်အနောက်မြောက်ဘက်ကလီဟာတနင်္သာရီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရရီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစစ်စစ်ကနေနေရာအနှံပြမိုးထစ်ချုံရွာနိုင်ပါတယ်။စကိုင်းတိုင်းရန်ကုန်တိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်။ Video Energy မှာဆက်လက်အသံနဲ့တင်နေပါတယ်။ခုဆက်လက်ပြီးတော်လိုင်းရေးကဗျာကဏ္ဍမှာပုံနှကြုံစူးဝေးရေးတန်းထားတဲ့ပြောပြခြင်းနဲ့မခင်စိန်ခနစ်ဆိုတဲ့ကြံရလေးကိုလူလက်နေဦးကခံစားရုပ်ဖတ်ပြီးပါမယ်ရှင်
။ပြောပြခြင်းနဲ့မခင်စိန်ကပ္ပကြီးနေထိုင်မှုကပြောင်းလဲခဲ့ပြီးမခင်စိန်ဘယ်သူကမိတ်ဆွေဘယ်သူကယန္တူခွဲခြားဖို့တိတ်ခတ်တယ်။ငြိမ်းချမ်းရေးတခြင်းတွေစွန့်အားသွားကြပြီးစစ်ပင်ခရာတန်တွေသာကြဲလောင်စွာပောက်ကွဲလို့ခံစားတတ်တဲ့ရင်ပတ်တွေလဲနာကျင်မှုတွေမပြတော့ဘူးမခင်စိန်လူမှုကွန်ရက်တွေပေါ်မှာအစုလိုက်ပုံလိုက်သေနေတဲ့တပ်ပုံဗီဒီယိုဖိုင်တွေဟာထမင်းစားရေတောက်ကြည့်ဖို့ပဲဖြစ်လာတယ်ဒီလိုနဲ့ငိုတန်တွေဟာအဝေးကိုလွင့်မျောသွားခြင်းမရှိဘူးဒီလိုနဲ့မြေကြီးတွေဟာအဝေးကိုစီဆင်းသွားခြင်းမရှိဘူးလဲပြိုနေတဲ့စစ်ပွဲတွေကြားမှာလူတွေဟာရင်ပတ်မပါတာကအကောင်းဆုံးများဖြစ်နေမလားမခင်စိန်ဟာဟိုမာငင်းချမ်းရည်လေးပြေးသွေးနေတယ်ငင်းချမ်းရည်အတွက်တရားတစ်ပုဒ်ရှိတယ်ဆိုပြီးတိုင်ဆွဲထားတဲ့ညူလက်နဲ့တွေထုတ်ပြတဲ့သူတွေရဲ့ငင်းချမ်းရည်အတွက်တရားတစ်ပုဒ်ရှိတယ်ဆိုပြီးအစွန်းတစ်ဖက်ကဟောတဲ့တရားရဲ့ငင်းချမ်းရည်အတွက်စပွဲခုံရှိတယ်ဆိုပြီးတက်ကွင်းချထားတဲ့ခမ်းမရဲ့နားခံရမလားစန့်ကျင်ရမလားဝင်ရမလားထွက်ရမလားငိမ့်ချမ်းရေးတရားသမားအမှန်တရားပေါ်လာရပ်ပါထို့တရားပိုင်ရှင်သည်လဲနီယူပိုင်မှဖြစ်မှာပါမခင်စိန်အလုံးဟာတန်တရားတွေနဲ့နှုတ်ဆက်နေကြတယ်ဘာသာတရားတွေဟာလဲအရင်မြစ်တစ်ခုပထဝီနိုင်ငံရေးဟာလဲအရင်မြစ်တစ်ခုစစ်လက်နဲ့ပိုင်ဆိုင်မှုဟာလဲအရင်မြစ်တစ်ခုကြီးပွားချမ်းသာလူမှုဟာလဲအရင်မြစ်တစ်ခုကျွန်တော်နဲ့ကျွန်တော်သမီးနှစ်ယောက်ဟာလဲကွန်ဆာဗေးတစ်နဲ့လစ်ဘရယ်ဆိုပြီးဖြစ်လာပြီမြန်မာပြည်ကလာတဲ့သတင်းတွေထဲမှာတော့တားသမီးတွေကိုအရင်အစိုက်ကျွေးပြီးမှမိဘနှစ်ပါးပါအစိုက်တော့ မိသားစုလိုက်သေပွဲဝင်တဲ့တင်းဟာရင်ပတ်ထဲကိုထုတ်ချင်းပေါက်သွားတယ်မခင်စေပုံနဲ့ကျုံစုဝင်
ဗီဒီယိုအန်ယူဂျီသောတာရှင်များရှင်ဆက်လက်ပြီးတော်လရေးတိကိတာအစီအစဉ်ကိုထုတ်လွှင့်ပေးပါအောင်မယ်။တေးရေ21တေးစုဒေါင်းရဲ့အောင်မွေးတေးစုရဲ့ဒီသချင်းကိုနားဆင်ကြရပါမယ်ရှင်။ဗီဒီယိုအန်ယူဂျီရဲ့ဒီနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတော့တိုင်းမားဘာသာစကားအစီအစဉ်ဖြစ်ပါတယ်။ကချင်ဘာသာနဲ့တပတ်အတွင်းသတင်းများကိုဗဒန်ရှယ်ရီကတင်ပြပေးပါမယ်ရှင
်။ Sorry ကျွန်ုပ်ဝန်ပေါ်မြူရှာနေရောငွေပြောစင်စားငါမြကလောရေဒီယိုအန်ယူဂျီဟာပတ်မီလမန်တံပြည်လဲဝါဆိုင်ဘောင်းစတုံရှိကနေပဲငါပတောင်ရှိကောနာထွန်စတဲ့ရမလောစနာရီရရှောင်းနန်ခုနာတာတူတန်တာမယောင်မန်ခန်နေတဲ့ခရုံအရတဲ့ငွန်းရှောင်းမေရှာရမလန်ပန်ထုံတဲ့တူခရာဂျမ်ရှ်ကုနာမတူကန်ကုံဆမ်ကမ်ဒူဝါနရှိလရှတတဲ့ရှိကဖဲတာမတူညာနာရီတာတူတန်တာမယောင်မန်ခန်နေတဲ့ခရုံအရတဲ့ငွန်းရှောင်းမေရှာရမလန်ပန်ထုံတဲ့တူခရာဂျမ်ရှ်ကုနာမတူကန်ကုံဆမ်ကမ်ဒူဝါနရှိလစပတမတ်တာပရော့စနီယာရှိနေတာရမလန်မလီနင်းပရင်းရှိနေရှိဒုကာဆနေရီကျွန်တော်ကလည်းငိုင်းနေဂျူမကမ်စင်လာကဝိုင်မကျော်ပြင်ဝါဆိုင်တိပုဆဲချပယ်လမ်နေပေမုံရွှာနေလငိုင်းခရိုင်ခမ်ရှာရာငါနာမုံရွှာလငိုင်းခရိုင်ဟာအဆောက်တဲ့ကွန်ရှင်နေကိုကွန်ရှင်မိုင်လက်တပ်အတန်ဂလူနာမတူအမနောင်ရာငိုင်းမစာပင်ငိုင်းလမ်ကမ်ကွန်ဆမ်ကမ်ဆူနေရီဒဲဇောမကြည့်ခမ်ရှာရီလမ်နေကမန်လီလာအပြစ်မနာမတူရမလန်ပန်တုတဲ့တူခရာမထွတ်နေခမနာရီငါနာဆူနေရီဒဲလောင်နာရမလန်မကြံကိုပုံကားလျံကားပုံနာ ကွန်ရှင်မိုင်လက်တပ်ဖက်ဖြံမစာမုံစာနေတဲ့မော်တင်ရှာရော့မလန်နေတံဖုံနေရောမြခုမန်ရာရော့မလန်နေရီမချောမြင်ဖြန်တဲ့မြညာအပေါထခုံကအိုင်ဆွမိုင်လမ်တဲ့ခုံငိုင်းငါနာကန်ကွန်ဆမ်ကမ်တူဝါလရှိလာမုံရွှာနေပေငွန်ကြကစွန်တိုင်းလမ်ကျင်းကအိုင်မတနာမန်မောပရင်ကန်တပ်မကောင်မကြန်တာကွန်ရှင်မြန်ဖြန်တပ်မကနာလက်တော့နေစင်းလာလို့ရှိကပဲတောင်းတညာလာရိချင်းဖို့မမန်မောနာကွန်ရှင်မြန်ဖြန်တပ်ပါပရင်ကန်တုံမကောင်မကြန်လက်ချအိုက်တာမြန်ဖြန်တပ်မကနာခလစွမ်နာကင်းအေဝဲအွန်နိုင်ရော့လန်တပ်နီလန်နတ်မချူနေစင်းလာလို့လမ်ကင်ရာရှိကနီကောနာချေလို့ဝိုင်စက်တမတာပရမဆာယတ်ဖို့ကင်းကရူအကျန်ရမ်တာပုံဖုံတပ်နီမန်မောချာငါအိုင်မဆက်ကင်းစနစ်ဂရုပရင်ကန်တုံမကောင်နာမြန်ဖြန်လာနေဖဲအနိချက်ဝါချင်းကိုဆက်တယ်လမ်စွန်တိုင်းရီဒဲမကြန်တာပုံဖုံတပ်နီဂျုံကိုဆက်တယ်မချောမြန်ဖြန်လာမရက်ခုစီနာခလအိုင်မရှာလို့အိုင်မချောဂျပိုကင်းရှိရမ်တာဘုံလေးချက်ဝါကဆက်မလံကျေလွိုင်းအန်တဲမကြန်ချဖင်လာနီလငိုင်း 0.5 စနက်မရောမေအမျိုးပလောင်နာကချီနီစနစ်ရှိတခုမမလောင်ချတဲ့မကျူနီစင်လာလွယ်လံဖင်ရှိကနီကောနာကျေလွိုင်းကွန်ရှက်မြင်ဖင်တပ်မီကောမန်မွန်တဆုံကောနာမတူဖင်ဆောင်ပေါ်နေတဲ့လောင်နာမကျူမရှန်ကိုလော့လော့ထော်ဆာနာရှန်တဲ့တဆုံကောင်းဝဲတပ်နေပဲဘိုင်လူနာမတူတီမဆက်စကုတ်ငိုင်းမကျော်ဒဲလမန်မကြန်လက်ငိုင်းလံကျေနုကအိုင်မတူနာဖကမကြန်ချခလဆောင်ငယ်ကွန်ရှင်မြန်ပြန်တပ်နေဘုံလေးချက်ပေါ်မွားချကတဲ့ရှိကပဲတာမတော်ညာနာရယ်ချင်းဖုံမဖကမကြန်ချခလဆုံမိုင်ကွန်ရှင်မြန်ပြန်တပ်နေကောဘုံလေးပေါ်မွားချကတဲ့လမ်းကင်ရာရှိကနီကောနာတဲလွိုင်စက်တဘာစတာပရော့ချ်ကိုရရှိနေဖကန်ရှော့ခဘူကာညောင်ပင်ကုန်းချက်လုံဝိုင်ကွန်ရှင်မြန်ပြန်တပ်ဖေဘုံပေါ်မှုတဲ့ရှာလောက်ပြန်တပ် KIA တဲ့ပုံဖုံတပ်နေဂျုံရှင်တန်ကဆက်ဝိုင်လမ်းကျေလွယ်ရယ်ညောင်ပင်ကုန်းချက်ရှင်နီဝါအိုင်ကွန်ရှင်မြန်ပြန်တပ်ပေ KH PDF နီဂျုံရှင်တန်းကဆက်ရထားဖြစ်လာခွန်ရမ်စီနာမရရှိရမ်ပရမတ်ဝိုင်လမ်ဂျေလွယ်ရီဒဲဇောမကြည့်ဆွမ်းမိုင်ကွန်ရှင်မြန်ပြန်တပ်နေကောဘုံလီတဲ့လခေါန်လံပေါ်မွားချက်နာဖြစ်လာနေဖက်ကပ်ကရမလမ်ဂျေလွယ်ရီဒဲဇောအန်ဆာနာကပ်ကရမ်တိမ်ကွန်ရှင်မြန်ပြန်တပ်နေစီမောင်နေဖက်တဲ့နီဒူဂရရိန်ဒူထာနာရှေလမ်ဂျေလွယ်ခလာဆွမ်းမိုင်ကွန်ရှင်မြန်ပြန်တပ်နေကောမုံမရမရှာနေငါရှူရာနေဖက်ဒါဆောင်ယောရှဒါနာလောင်နကပါနေတဲ့ကပ်ငိုင်းမချောဖကံဘူကနာမုံရှာနေခလာစီဆွမဲလာငိုင်းလမ်းကျေလူကအိုင်။ဘောင်းရှတုံခုနာမန်မောမချန်တာညင်ဖြန်တပ်ကနာအကီလငိုင်းမလောဖြန်လာမရရှိစီနာဘိုင်ထင်လမတော်ရှိကဖဲ့တာမတွညာနာရယ်။မန်မောမချန်တာညင်ဖြန်တပ်ကနာအကီလငိုင်းမလောဖြန်လာမရရှိချန်စီနာဘိုင်ထင်လမတိုင်းငါနာရှောင်းလံဖြန်ရှိကနီကောနာကျေလူဝိုင်။မန်မောနာဖရီနင်ကန်တပ်မကားတဲ့တင်မဆက်ဝိုင်းမြန်ဖြန်ပုံနေပဲခင်အီတဲ့ပုံပုံတပ်နေရှင်တောင်းအဆက်တယ်မကြောမကြံမစွမ်းနောင်ပြန်လဲဝိုင်းလမ်းစနေရီဒဲမကြံတဖြန်တပ်မကားနာအကီလငိုင်းစီနာကကအကီလငိုင်းကောဒရုန်းဘုံကနွေနွေခရနာကောအနာလော့မတ်ဝိုင်းလမ်းရှောင်းလမ်းဖြန်ရှိစော့မရလငိုင်းစွန်တန်နေရီဒဲလမန်မမောတာမကြံရှင်နီရှ်ကူပြင်ငါနာမြန်ဖြန်တပ်မကားနာဘုံလေးခုကပ်ဂရုမငိုင်းရဲတင်စွမ်းဝိုင်းမကြောစကကခွလငိုင်းတတကျူတဲ့ဘိုင်ထင်နမတ်ဝိုင်းလမ်းကျေလွိုင်းစက်တမတ်တာပရမဆယာရှင်နီတာပြင်လဲဝိုင်းမကြံတာဖြန်တပ်မကားနာစီရဲလော့နာဖြန်ဝအာ ME series လောက်လောက်မလောတက်စနတ်တဲ့စနရှိချခုမမလောင်ချတဲ့မကျူနီစင်လာလွယ်ရီကဲအေးချဲပုံပုံတပ်နေကောမန်မောစင်ငယ်မကြံပဲကျွန်ကောင်ကုမလီနေတီစမတ်တာကောနာဖောင်းဝိုင်ချမြန်ပြန်တပ်မကနာမုံတဆုံကောင်နာမတူဘုံနေနေချက်ကပ်ကရမ်နာအကြဝကပ်ရှင်လာကဆက်ငိုင်ရေမကျော်စတာရှိချန်နာတင်ရိုင်လူစင်လိုက်ရှာမကြံမတွတ်အကြငိုင်လာမချင်းလူကအိုင်ဘတ်မီနမန်ပြန်လဲဝဆိုင်ဖောင်းစတုံရှိကာနီဖဲအကြံစပွဲရလမောင်ကောတဲ့ကောမဆိုင်ကူရီရေဒီယိုအန်ယူဂျီယာရှိကာနီဖဲကပ်လာမတတိုင်းစောရိုင်းချိုးဝန်ပေါ်အမျိုးရှာနေရောဖဲ့ဂရန်ချီချုကပါဆိုင်လုံး
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့ နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်